ျွန်တော်ညောင်ဝဲအောင်ပါခင်ဗျာအမေရိကန်ပြည်တော်စုပြည်နယ်တချို့မှာကိုဗစ်ကူးစက်မှုတွေကြောပြန်မြင့်တက်ပြင်းထန်လာနေတဲ့အခြေအနေကိုတင်ပြကြပါမယ်ကိုဗစ်ကူးစက်မှုတတိယလိုင်းဖြစ်လာတယ်လို့ပြောနေကြတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့စီးရုံတွေကအထူးကျန်းမာကူးသဆောင် ICU တွေမှာလူနာရီပြည့်ကျက်နေပြီးမလိုအပ်တဲ့နေအိမ်အပြင်မထွက်ကြဖို့ပြည်နယ်အာဏာပိုင်တွေကတိုက်တွန်းထားကြောင်းလော့စ်အန်ဂျလိစ်မြို့မှာနေတဲ့အကြီးစားဆရာဝန်ကြီးဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
ကျွန်တော်တို့ကယ်လီဖိုးနီးယားမှာအခုဆိုရင်တကယ်ကိုဆွေးနွေးတဲ့အခြေအနေမှာရှိတယ်။ဘာလို့ဆိုတော့အခုကဒီ positive လူနာအဖြစ်တွေကတနည်းပြီးတနည်းပိုပိုများလာတယ်။အထူးသဖြင့်အခုဆိုလို့ရှိရင်ကျွန်တော်တို့ LA Los Angeles County မှာကနေ့တိုင်းပဲတောင်းကနန်းကျော်တယ်။မနေ့ကဆို13,000ကျော်ရှိတယ်။ပြီးလို့ရှိရင်ကျွန်တော်တို့အစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းပြောထားတယ်ဒီထက်တောင်ပိုဆိုးလာမယ်တဲ့။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ Christmas အချိန်နဲ့လူစုလူဝေးတွေကလည်းအများလုပ်တယ်ဖြီးသွားတယ်များတယ်ဆိုတော့က kids တွေ new kids တွေကပုံပြီးများလာနိုင်စရာရှိတယ်လို့သူတို့ပြောထားတယ်အခုစေုံမှာလည်းနေရာတော့မရှိတော့ပါဘူးပြစ်စပြောင်းလာတဲ့ COVID ပိုးချောင်းရေလို့တော့မဟုတ်ဘူးပိုးအစ်စ်ကတော့တွေ့တော့တွေ့နေပြီဒါပေမဲ့အဲ့ဒီပိုးအစ်စ်ချောင်းတော့မဟုတ်သေးပါဘူ
းကယ်လီဖိုးနီးယားပြည်နယ်မော်ရိုဗီယာကောင်တီမှာကိုမာပစ္စည်းတွေရောင်းတဲ့ Home Depot ဆိုင်မှာလုပ်နေတဲ့မန်နီနီဦးကတော့သူတို့အလုပ်ထဲမှာကိုဗစ်ကာကွယ်ရေးစည်းကမ်းချက်တွေပိုတင်းကျပ်လာတယ်လို့ပြောပါတယ
်။ကျမက Home Depot မှာလုပ်တာဆိုခါကျတော့သူကအရန်ကိုဟိုတားမြစ်ထားတာဟိုစားတောက်တဲ့ lunch room လို့ပါလို့ဆိုလဲကာထားတယ်ကာထားတယ်တယောက်တစ်နေရာအတွက်ကိုဟိုကဘာတွေနဲ့ကာထားတယ်။မားစီတက်တာတို့လက်အိတ်တွေကတော့ဟိုစင်စက်မပြတ်ပဲဟိုအလုံလောက်လဲပေးထားတယ် customer တွေလည်းအရန်အဲ့လိုမတုံးရင်မရအောင်တော့ဝန်ထမ်းအချင်းချင်းလည်းအဲ့လိုမျိုးဟိုဒီ management ကလာလာကြည့်နေတယ်6ပေနည်းနည်းဟိုကပ်ပြီးဆိုတာနဲ့ဟိုတတိပေးနေတာပေါ့တတိထားဖို့ပေါ့
အခုချိန်ဒီကယ်လီဖိုးနီးယားမှာအခုချိန်ဒီကိုဗစ်ကူးစက်တဲ့သူပေါင်း2,000+ကျော်နဲ့ပြည်သူသူ28,500နီးပါးရှိနေပါတယ်ကိုဗစ်ကူးစက်မှုတကြောပြန်မြင့်တက်လာတဲ့နယူးယောက်ပြည်နယ်မှာတော့နယူးယောက်မြို့ Week of Fight စီးရုံကကိုဗစ်အထူးကူဆရာဝန်ကြီးဖြစ်တဲ့ဒေါက်တာဇီယာတက်ကနယူးယောက်မြို့ကလက်ရှိကိုဗစ်အခြေအနေကိုရှင်းပြပါတယ
်။ဟိုလွန်ခဲ့တဲ့3လလွန်ခဲ့တဲ့2လပေါ့နော်။အဲ့ဒါတွေနဲ့နှိုင်းယှဉ်လိုက်လို့ရှိရင်တော့ကျွန်တော်တို့များလာတယ်။ case တွေကတော့များလာတယ်ကြာ။သိတာတယ်။3ကနီးပါးလောက်ကိုဆက်လာတယ်ပေါ့နော်။အသေးကြောက်တွေကရှိသလားဆိုတော့ရှိပါတယ်။အခုလက်ရှိအခြေအနေဒါကတော့အရင်တော့အစိုးရဝါးကြီးအခြေအနေတော့မဟုတ်သေးဘူးပေါ့နော်။ကျွန်တော်တို့မှာဘာကောင်းသွားလဲဆိုတော့ဥပဒေရင်ကျွန်တော်တို့စေယုံတော်တော်များများမှာmonoclonal antibody ဆိုတာရှိပါတယ်ပေါ့နော်ဟိုပါပေါ့အကျော်သေးပေါ့ဗျာကျွန်တော်ကအဲ monoclonal antibody ကိုပေးလို့ရတယ်ဗျာဟို positive ဖြစ်တဲ့လူတွေပေါ့နော်လူတိုင်းတော့မဟုတ်ပါဘူးကျွန်တော်တို့မှာ criteria တွေရှိတယ်ဆိုအဲ monoclonal ကိုပြီးတဲ့လူတွေရှိပါတယ်ကျွန်တော်ဆိုလို့ရှိရင်အခုသေယုံတေယုံမှာဆိုရင်အယောက်30နီးပါးလောက်ရှိကျွန်တော်ပေးထားတာပေါ့နော်အဲ30မှာတော့လူယောက်2ယောက်လောက်ကတော့ကျွန်တော်သေယုံပြန်ပြန်နိုင်ရတယ်အသေးကြောက်တော့ so far မရှိပါဘူး
နယူးယောက်ပြည်နယ်မှာတော့ကိုဗစ်ကူးစက်တဲ့သူ1,000+ကျော်နဲ့သေဆုံးသူ38,000+ကျော်ရှိပြီးကိုဗစ်ကြောင့်လူသေဆုံးမှုအများဆုံးပြည်နယ်ဖြစ်ပါတယ်။အလားတူကိုဗစ်တကြောပြန်တက်လာတဲ့ဆိုတော့ဖလော်ရီဒါပြည်နယ်မှာတော့ဒီအပိုင်းနဲ့ကူးစက်မှုတိုးလာတဲ့အတွက်ဆေးရုံတွေမှာဆရာဝန်အားတိုးချထားရတယ်လို့ဂျက်ဆင်ဗေးဒူဘယ်ကောင်တီကဘက်တစ်ဆေးရုံမှာတာဝန်ကျနေတဲ့ဒေါက်တာဆိုးပိုင်ကပြောပါတယ
်။ကျွန်တော်လုံးလုံးကဆေးရုံမှာတော့ပြန်တက်နေတယ်ကျန်တဲ့နေကျွန်တော်တို့အဆိုင်လုပ်တဲ့ဆရာဝန်ကြီးပို့ပြီးတော့အရင်ထက်နေပို့ပြားတယ်။အဲတခုကဒီစောင်းတွင်းကအီမီယက်ဆီဇန်ဖလူမီယက်ဆီဇန်ဆိုတော့အဲ့ဒါလည်းပါတယ်။နောက်တခုကအင်မျူနိုက်ဇေးရှင်းကအခုမှစဆိုတော့ကာကင်ဇီးတွေကဟိုအကုန်လုံးလည်းမထွက်ရသေးဘူးအားလုံးမထွက်ရသေးဘူး။နည်းနည်းလေးပဲထွက်ရသေးတယ်ဒီလိုအပေါ်ဥစားပြီးလူတွေပြီးတော့ထိုးတဲ့လူတွေကိုလည်းကိုကဟိုကာကွယ်ခုခံအားအပြည့်ဝမရကြသေးဘူး။အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကဒီ restriction တွေလည်းဖြစ်ခါစားတော့မဟုတ်ဘူးပြန်မြင်တော့ဘာမှပြန်လျှော့လာရပါဘူး restriction တွေ master တို့ဘာလို့အလုပ်သွားတာတို့ဘာလို့အဲ့ဒီဖြစ်ခါစားနည်းနည်းကျက်တယ်အခုပြန်လျှော့လာပြီနောက်ပိုင်းကျတော့လူအုပ်တွေပဲပြန်ဖြစ်လာတယ်အဲ့ဒါကြောင့်လို့ထင်တာ
Florida ပြည်နယ်မှာ covid ကူးစက်တဲ့သူ1.4%နီးပါးနဲ့အခုချိန်ထိကူးစက်မှုတတိယအများဆုံးဖြစ်ပြီးသေးဆုံးသူ22,200နီးပါးရှိပါတယ်။ကိုဗစ်ကူးစက်မှုဒုတိယအများဆုံးကတော့ Texas ပြည်နယ်ဖြစ်ပါတယ်။အမေရိကန်တနိုင်ငံလုံးအတိုင်းအတာအရအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း23,000+ ကျော်နဲ့သေဆုံးသူ3,000+ကျော်ရှိနေပါပြီခင်ဗျာ။